မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တရ2018ခုနှစ်စက်တင်ဘာလ25ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျွန်မသင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့မအီးတန့်စင်နဲ့အတူကြီးညာမှာပါအမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကသူ့အပေါ်လိမ်ပိုင်းဆိုင်ရာဆွဆွဲချက်တွေကိုတုံ့ပြန်ခြေပလိုက်ပါတယ်။ Rohingya တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ဘက်ကစနစ်တကျကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့ Rohingya ဒုက္ခသည်တွေဟာဆိုးဆိုးဝါးဝါးချင်းနေအောင်မှာရုန်းကန်ရပ်တည်နေစေဖြစ်တာမို့ဒီဒုက္ခသည်တွေအတွက်အကူအညီတွေကိုနှစ်ဆတိုးထောက်ပံ့ပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးကပြောလိုက်ပါတယ
် The Rohingya people are still in a terrible situation. Their quality of life's not changed.
တရင်ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါဒီကြောင့်နေတူနာဆင်ရမှာကတော့ရခိုင်ပဋိပက္ခဖြည့်ရှင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာနော်ဝေးသံမတ်ကြီးကို VOA ကတွေ့ဆုံမေးမြန်းခန်းတင်လွှာအပြင်ထိုင်းမြန်မာနယ်စပ်မဲလာဦးဒုက္ခသည်စခန်းမှာရုတ်တရက်တောင်ကျရေးကျလာတဲ့အတွက်သေဆုံးဒဏ်ရာရသူတွေရှိတဲ့အကြောင်းမွန်ပြည်နယ်တွင်ကြက်ငွေအတူသိန်းပေါင်း1,200ကျော်နဲ့ဆက်ဆက်ပစ္စည်းတွေဖမ်းဆီးရမိတဲ့အကြောင်းစရဲတင်လွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းထားတဲ့ Brett Kavanaugh ကလိမ်ပိုင်းဆရာမတော်တရားလုပ်ခဲ့ပါတယ်ဆိုပြီးသူ့အပေါ်ဆွဆဲချက်တွေကိုတုံ့ပြန်ခြေပနေပါတယ်မနေ့တနင်္လာနေ့က Fox News ရုပ်သံနဲ့တီးတံတွေ့ဆုံမေးမြန်းခန်းမှာတော့သူ့အနေနဲ့နောက်ဆုတ်သွားမှာမဟုတ်ဘူးလို့ Kavanaugh ကပြောဆိုတာပါမမမကန်ဆွဆွဲချက်တွေကြောင့်ဒီလိုငန်းစဉ်ကိုပျက်စီးခံမှာမဟုတ်ဘူးလို့တရားသူကြီးကဗနော့ကပြောပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်ခံထားရတဲ့ကဗနော့ကအထက်တန်းကျောင်းသားဘဝတုန်းကလိမ်ပိုင်းဆိုင်ရာအကျန်းဖက်ခဲ့ပါတယ်လို့ Christian Blessy Ford ကဆွဆွဲတာပါ။ကဗနော့ကလိမ်ပိုင်းဆိုင်ရာမလျော်မကန်လုပ်ခဲ့ပါတယ်လို့ဆွဆွဲလိုက်တဲ့ဒုတိယအမျိုးသမီးတဦးလည်းထွက်ပေါ်လာပါတယ်။ Yale တက္ကသိုလ်တက်ရောက်စဉ်ကလားကဗနော့ကအဖို့အချွတ်လုတ်ခဲ့တယ်လို့သူကဆွဆွဲတာပါ။တရားသူကြီးကဗနော့ကတော့အထက်တန်းကျောင်းမှဒုံကရောဘယ်တော့မှဘယ်သူ့အပေါ်မှာမှလိမ်ပိုင်းဆိုင်ရာအကြမ်းမဖက်ခဲ့ဘူးလို့ယတိပြအငင်းဆိုပါတယ်။သမ္မတထရန့်ကလည်းသူအမည်တင်ထားတဲ့ကဗနော့ဟာထူးချွန်ပြောင်မြောက်သူဖြစ်တယ်။သူနဲ့အတူရက်တည်တယ်လို့မနေ့ကပဲကာကွယ်ပြောဆိုပါတယ်။ကဗနော့ကိုတရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းမှုကိုမနေ့ကလွှတ်တော်အဆောက်အုံတွင်မှလည်းဆန္ဒပြကြဒါမှတော့ဆန္ဒပြသူတွေကိုဖမ်းဆီးပြီးအပြင်ထုတ်ခံခဲ့ရပါတယ်။ထိတ်တန့် Republican တွေကဒီဆွဆွဲချက်တွေကဒီမိုကရက်တစ်ရဲ့လှုပ်ကြံလှုပ်ဆောင်မှုဖြစ်တယ်လို့ဆွဆွဲပါတယ်။ဒီမိုကရက်တစ်ကတော့ဆွဆွဲချက်တွေကိုအပြည့်အဝစုံစမ်းစစ်ဆေးပြီးချိန်ထိတရားရုံးချုပ်တရားသူကြီးအတီးပြူရေးလုပ်ငန်းစဉ်ကိုဆိုင်းငံ့ထားဖို့ပြောဆိုနေကြပါတယ်ရှင်
။တွင်းကုန်တွေပေါ်မှာအခွန်စည်းချက်ကောက်ခံမှုအတိတ်တကျဆောင်ရွက်ထားတာကြောင့်အမေရိကန်နဲ့ကုန်သွယ်ဆွေးနွေးပုံမဖြစ်နိုင်ဘူးလို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်မှာအမေရိကန်ဘက်ကအခွန်ကောက်ခံလိုက်ပြီးတော့တရုတ်ဘက်ကလည်းလက်တော့ပြတဲ့အနေနဲ့ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်တွင်းကုန်တွေပေါ်မှာအခွန်ကောက်ခံမှုတွေမိနစ်တင်လာနေမှာစပြီးတော့တက်ရောက်ခဲ့ပါတယ်။အမေရိကန်ဆွေးရဘက်ကကြေကြေပြန့်ပြန့်ကတ်တက်ချက်တွေလုပ်လာတဲ့အနေထားမှာဆွေးနွေးဘက်ကိုဘယ်လိုရှေ့ဆက်လုပ်လို့ရနိုင်မလဲဆိုပြီးတော့တရုတ်ဒုတိယကုန်သွယ်ဝန်ကြီးဝမ်ရှိဝမ်ကဒီကနေ့အင်္ဂါနေ့မှာပေကျင်းမြို့တော်မှာသတင်းတွေကိုပြောဆိုလိုက်ပါတယ်။ဒီချင်းတွေကလေဘင်းကိုဓာတ်နဲ့ထောက်ထားတာမျိုးဖြစ်နေဆိုပြီးတော့တရုတ်ဒုတိယကုန်သွယ်ဝန်ကြီးကပြောဆိုခဲ့တာပါ။ဒုဝန်ကြီးဝမ်ကပြီးခဲ့တဲ့ဩဂတ်စ်လအတွင်းတရုတ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC မှာလာရောက်ဆွေးနွေးခဲ့သူလည်းဖြစ်ပါတယ်။အခုအမေရိကန်ဘက်ကအခွန်ကောက်ခံလိုက်တဲ့တရုတ်ကုန်ပစ္စည်းတွေထဲမှာတော့လက်စစ်ပစ္စည်းအစားအသောက်အိမ်သုံးပစ္စည်းကိရိယာတွေလည်းပါဝင်ပါတယ်။အမေရိကန်ဘက်ကတရုတ်သွေးကုန်တွေပေါ်မှာဆရာကိုင်နှုံအခွန်စည်းကြမှုနဲ့စတင်လိုက်ပြီးတော့2019ခုနှစ်ဇန်နဝါရီလတရက်နေ့မှာတော့25ရာခိုင်နှုန်းအထိအခွန်တိုးကောက်သွားမှလည်းဖြစ်ပါတယ်။တရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာသွေးကုန်ခွန်ကောက်ခံလိုက်တဲ့တဲမှာတော့တဘာဝတက်ွေလောက်စာရေးလည်းပါဝင်ပါတယ်
။ကုလသမဂ္ဂရဲ့နှစ်ပတ်လည်ထွေထွေညီလာခံကိုတက်ရောက်လာကြတဲ့ကမ္ဘာကောင်းဆောင်တွေကိုဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်မင်ကွန်းပြောမှဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကမြောက်ကိုရီးယားကိုလုံးဝဖျက်ဆီးပစ်မယ်လို့ချင်းချောက်ခဲ့တဲ့သမ္မတထရန့်အနေနဲ့ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံမှာဘလို့သတင်းစကားတွေတည်ဆောင်လာမလဲဆိုတဲ့အပေါ်အများကတော့ပူပန်နေကြပါတယ် 今天马罗德纳川尼的伊朗人呢，把德比表述为逆差西巴的。这前年马呗，美利坚比朗苏纽约马迪的人把金巴的，古拉达姆加出的尼拉干嘛？美利坚德姆拉呢对上部西泽米西乌鲁伊朗德姆拉哈桑鲁哈尼加表述来比，美利坚德姆拉被加对上孙女部兰普恩查的，苏来表述结果被查来巴的。伊朗呢，格把因阿吉超能人家也是他的，那超生阿古呢？伊朗纽克利亚的保度尼切干呢？比起来米拉干老特别。伊朗波西波伊等卡贝索目标枪马开的，他们拉穿的对手孙女们是什么事物路？伊朗他们拉罗哈尼个 ，American NBC 有等呢，明年今年内对手木马表述开发的。伊朗也纽克利亚人呢，本身也喜欢在他那帮亚比，大哥孙老婆美利坚白家上面木的这一帮人批发的，伊朗白家罗纽克利亚帮亚部就在你的苏拉古尼马的，虽然你内幕老前途，实上也都得路途走安尼呢，但看被苏木呢牵强木老蛮好铺，那苏亚迪亚帮南岸的南岸帮嘛，因阿东比皮亚贝蛮好铺路，伊朗他们大家美利坚他们那个医院表述多话的。第六楼的哈苏言，别的那个偏心也噜噜啦啦没事那个别啦噜嘞，伊朗他们那个表白的，古拉他们个出对你那个准，伊朗他们那个底下对上部，美利坚他们那个白个两盘查完的噜，苏亚单位是独立个表述查比没噜嘞，对上部的对时间查了了没事吧？有些。
因为纽克亚的保度上就讲呢 ，American 那个诺特多比那嘛咯 ，American 也被苏丹开幕的个上位呢呢，真系眼那个都讲，因为苏亚呢是话老年的工人设备咯，老眼老改那伊，我比起来呢，现在对的酷酷潘尼沃多就来巴的，要把他们个伊嘛老妹 ，Special Purpose Vehicle SPV 路出来时间呢不得比咯，毕竟现在加密的 Russia 的用的伊万路啊，古拉他们讲嘛，明年在哪里能买嘛，今年在投片来巴的。十东西八位，伊万也进步工人呢，不代表我比前那一步，第二轮得过潘丽丽的批的奖，今年这么破表他了吧？我要把他们家破为男人女人呢 ，S B V 家里表，伊万男人个第二位我接出来奖被男人骗，我要把他们家家表谈他的屋里为单，伊有嘛系列工人为男人嘞，伊万都第二位工队男嘛批的路，这家男人对掉嘞两破被男人为手表，伊有个男人家母阿大爷啊，这个费瑞家母家为人家表叔来巴的。本来也要苦了的保证你给家了哈，因为那年不个纽约时的我也上来人，西伯也要真正的展开被收买也被没水，那当上啊困难个也他的，他保证你啥结果？听听不是原因，这点是不要莫改变你个表话的。纽约牛个古拉那么个推荐你那个我都要来的，因为咱们哈桑瑞哈尼个，咱们川不个对上孙尼布两盘查的说的，美国人买起这个个被查来比较。去年呢，他们川呢对上部事情是不随张，美国的领导呢 ，NBC 呢对上美联干嘛，美联荣啊表示多巴的。
VOA American 在年内被马巴达事件内部，年内超来回港的年内困难也提，再度比达十空 kilohertz 十空超些多秒，再度比达十个 kilohertz 十安安超安的。再度米达纳斯啊 ，kilohertz 直接鼓唱阿鲁瓦尼的通灵比例来看。
比如密码万事情也应该呢，人类跟天灵共产生意拉皮巴的。如今穆斯林的包枪盘木呢，素来用来得偏木瑞古，密码是这个事情三月开的路，美国人跟在婚姻参加个表述来巴的。特别买路苗树来信任后，他们后来路上苗呢，把三间旧楼呢，压水木的一片都弄拿了没洗包。再看片呢，苗白马撇开的砖片木的讲，龙门芝麻这边呢，他一边路路把砖片清抢木呢，如今家瑞哥毛头开木那裤子龙虎，几万件细细楼开往下的路，美利坚超蓝银呢，都得到那他那也心疼咱这个破片了吧。平安的是被国出边的，没有单的，没有得米的长脚股，送咱一亩地个最送明年开完的。你妈是这个木子格里瑞，格里瑞呢，人呢没有单瑞股别克得撇开边，收来不用来牛栏开的，这秋谷罗先来米修的路。平安的是被出边家独立个标数加完的，是单瑞欧苏坡边没人见看下的路嘞，没有得米瑞个标完的，古拉他们家也送咱是新户马肉。人们识得个龙游龙得片木，喜悦路上给的路标手臂，识得提灯单位是独立个第二水部带动他罢了。 American ga Rohingya ri atwet naw tat dollar 185 tan aku nyi thap pe bu chin nya kae pi de naw pai ma ningin jai hun yi thana ye aku sin khan sa thwat la da ba Rohingya so de atou nong ko Myanmar bat ka do lat ma khan ma u pi kae de tinin khni ni dong la le tamro ga kwe yi u si chou bo chou mu ji myaw hlai ga Bangladesh bet thwat pe ya tu ri ko si sit lat khan me lu pyo so kae bi me lu le di lu ri ko Bengali de lu tou nong pyo so kae ba de shin
Rohingya clean ရေ ਨੀਏ ပြန်နိုင်တဲ့အခါမှာပညာသင်ခွင့်အခွင့်အရေးပြန်လည်ရရှိဖို့ပါဝင်တခြားရပိုင်ခွင့်နေခံစားရနိုင်ဖို့မြန်မာနိုင်ငံအရေးနိုင်ငံတကာအတိုင်းဝန်းကအာယုံဆိုင်ဝိုင်းဝန်းဆောင်ရဲ့ကြားဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကပြောဆိုလိုက်ပါတယ်။ဒင်းလာနေတုန်းကနယူးယောက်မြို့ကုလသမဂ္ဂဖွဲ့ချုပ်မှကျင်းပတဲ့အမျိုးသမီးနဲ့ main clean ရဲ့ညရဲ့ပညာရေးမှာရင်းနှီးမြှုပ်နှံရေးဆိုတဲ့ခေါင်းစဉ်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဆွေးနွေးပွဲစကားဝိုင်းမှာသူကခုလိုတောင်းဆိုလိုက်တာပါ။ ပရိပခရေကြောင့်ကလင်းငယ်ရဲ့ပညာရေးကိုအဓိကထိခိုက်စေတဲ့အချက်တွေကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကရှင်းပြပါတယ်။လူမျိုးစုလိုက်ရှင်လင်းမှုလူမျိုးတုံးတက်ဖြတ်မှုတွေလို့ပရိပခရေကနေပြီးတော့ထွက်ပြေးလာရတဲ့ကလင်းငယ်တွေမှာကြီးမားတဲ့စိတ်ဓာတ်ရတွေရကြပြီးတော့တာမန်စာတင်ကမ်းမှာစပြန်တင်မှုခက်ခဲရကြောင်းအတန်းပညာမဟုတ်တဲ့ပညာရေးမျိုးသူတို့အတွက်လိုအပ်တယ်လို့ပြောဆိုခဲ့ သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်ထားရတဲ့မြန်မာနိုင်ငံကပြည်ပတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခတွေတိတိတမတသန်းကျော်ရှိရတဲ့မှာ55ရာခိုင်နှုန်းကကလေးငယ်တွေဖြစ်တဲ့ကြောင်းဟာစီနာကပြောပါတယ်။ကုလသမဂ္ဂကလေးများရန်မုံွေအဖွဲ့ UNICEF နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ပူးပေါင်းပြီးတော့ရိုဟင်ဂျာကလေးငယ်တွေအတွက်အတန်းပညာမဟုတ်တဲ့ပညာရေးစင်တာ1006ခု1106ခုဖွင့်လှစ်ထားပြီးတော့ဘဝအတွက်လက်တွေ့ကြတဲ့အခြေခံအတတ်ပညာတွေနဲ့လူမှုနဲ့စိတ်ပိုင်းဆိုင်ရာအထောက်ပံ့တွေပေးနေရလဲဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတွင်အစိုးရလိုလာတဲ့တပ်ဖွဲ့တွေရဲ့တာလီဘန်အပေါ်လေကြောင်းတိုက်ခိုက်မှုတွေအတွင်းအမျိုးသမီးနဲ့ကလေးငယ်အများစုအပါအဝင်အနည်းဆုံးအရက်သား9ဦးသေဆုံးရတယ်ဆိုတဲ့ယုံကြည်ရလောက်တဲ့ဆွတ်ဆွဲချက်တွေလက်ခံရရှိထားကြောင်းကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်နိုင်ငံမှာဒီနှစ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားသေဆုံးမှုတိုးလာတဲ့အပေါ်စိုးရိမ်တဲ့အကြောင်းလဲအာဖဂန်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်ကပြောဆိုထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ပင်ကြီးထိုင်းနဲ့မတ်ဤတန်စင်တို့ကပြောပြပေးခဲ့ရပါအခုတော့မြန်မာအရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေဟာဆိုးဆိုးဝါးဝါချီနေအောင်မှာရုန်းကန်ရပ်တည်နေရဆဲဖြစ်တာမို့ဒီဒုက္ခသည်တွေအတွက်အကူအညီတွေနှစ်ဆတိုးထောက်ပံ့သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်ရိုဟင်ဂျာရေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဖော်ပြတဲ့ကုလစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစာကိုလည်းလုံခြုံရေးကောင်စီမှတင်သွင်းဆွေးနွေးမှဖြစ်ပြီးနိုင်ငံတကာအနေနဲ့ဒီအရေးကိစ္စကိုအလျင်အမြန်ကင်တွယ်ဖို့အမေရိကန်သံတမန်ကြီးကတိုက်တွန်းသွားပါတယ်။ဒီအကြောင်းကိုကိုသားညုံကဆက်ပြီးပြောပြပေးမှာပါ
။ကုလသမဂ္ဂထူထူညီလာခံမတိုင်ခင်အခုရပိုင်းပြမှာပဲတန်တမန်တွေတက်ကြွလှုပ်ရှားသူတွေဟာရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေကိုနယူးယောက်မြို့မှာခက်ဆက်ဆဲပြုလုပ်နေကြတာပါ။ရိုဟင်ဂျာကြက်တဲကူနိုင်ငံတကာအနေနဲ့ဘယ်လိုမျိုးတုံ့ပြန်ကင်တွယ်မလဲဆိုတာတွေဆွေးနွေးနေကြသလိုဒုက္ခသည်တွေကိုဘယ်လိုအကူအညီပေးကြမလဲဆိုတာလည်းတိုင်ပင်နေကြတာပါနိုင်ငံတကာကပြောဆိုဖိအားပေးတာတစ်နှစ်ကျော်ကြာလာပြီမဲ့အခုချိန်ကြီးဘာမှထူးခြားခြားပြောင်းလဲတိုးတက်လာတာမရှိသေးဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကပြောပါတယ်
We just had a meeting that was hosted by the British and the French, which we very much appreciated. But I was in the same lunch
here. What I said to you was, "You were looking at it. You 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 wereပြောရမယ်ဆိုရင်တော့သဘောတူညီချက်စာချုပ်တွေကိုလက်မှတ်ရေးထိုးခဲ့တယ်။ဒါပေမဲ့ဘာမှဖြစ်မလာပါဘူး။ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်88ချက်ထဲက81ချက်ကိုသူတို့လုတ်ပြီးပြီလို့ပြောတာပါပဲ။ဒါပေမဲ့ဘာမှခိုင်ခိုင်မာမာမရှိဘူးလေ။ဒါကြောင့်နိုင်ငံတကာအနေနဲ့ဒီလိုအတန်ပေးပြောဆိုနေကြတာတွေကိုရပ်ပြီးတော့လက်တွေ့ကျကျအရေးယူကင်တွယ်ရပါလိမ့်မယ်။
တချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုအုပ်စုဖွဲ့ပြီးတော့လေမဲဆိုင်ရာအနိုင်ကျင့်မှုနဲ့အခြားလူ့ခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျနဲ့အစီအစဉ်ရှိရှိဆောင်ရွက်ခဲ့တယ်ဆိုပြီးတော့တုံးသက်ထားတဲ့အစင်ကစားတစောင်းအမေရိကန်နိုင်ငံရဲ့ဌာနကအခုတနင်္လာနေ့မှာထုတ်ပြန်ပါတယ်။ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးနိုင်ဖို့ရည်ရွယ်တဲ့အမေရိကန်မူဝါဒကိုအကောင့်ထဲဖော်ဖို့အတွက်အချက်လက်စုဆောင်းတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတွေကပြောပါတယ်။ ကုလစုံစမ်းရေးအဖွဲ့ရဲ့အစီအစဉ်သာကိုလည်းလူညဝင်းကောင်စီမှဆွေးနွေးဖို့သူ့အနေနဲ့အဆိုပြုထားတယ်လို့အမေရိကန်တာဝန်ကြီးနီကီဟယ်လီကပြောပါတယ
် The fact finding mission came out and gave pure examples of what's happened. These weren't terrorists.This was the military that did this.
ဒါကြီးဖြစ်တယ်ဆိုတော့ကုလသမဂ္ဂအချက်အလက်စုဆောင်ရေးအဖွဲ့ကရှင်းရှင်းလင်းလင်းဖော်ပြခဲ့ပြီးပါပြီ။သူတို့ဟာအကြမ်းဖက်သမားတွေမဟုတ်ကြပါဘူး။တကယ်တမ်းအကြမ်းဖက်တာကစစ်တပ်လေ။သူတို့ကနေဖို့နေရာပဲလိုတာပါ။ဒါကြောင့်ဒီဒုက္ခသည်တွေရဲ့လုံခြုံမှုနဲ့အခြေခံစားတောက်နေထိုင်မှုတွေအတွက် American ပြည်ထောင်စုအနေနဲ့နောက်ထပ်ဒေါ်လာ185သန်းထောက်ပံ့ကူညီသွားမှာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့လက်တွေ့ကျကျလုပ်ရမယ့်အချိန်ရောက်နေပါပြီ။လုံခြုံရေးကောင်စီမှာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုခေါ်ပြီးတော့ဆွေးနွေးဖို့ပြင်သစ်တဲ့ Britain ကိုကျမအဆုပ်ပြုခဲ့ပါပြီ။လူ့ခွင့်ရေးကောင်စီကလုံမဲ့ကိစ္စကိုစောင့်မနေသင့်တော့ဘူးလို့ထင်ပါတယ်။နိုင်ငံတကာအနေနဲ့ရှေ့တိုးပြီးဆောင်ရွက်တည်နေပြီလို့ထင်ပါတယ်ရှင်
။လွန်ကြော်ရီအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုကတော့ Ethnic Cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးဖြစ်တယ်ဆိုပြီးတော့သုံးပါတယ်။နိုင်ငံတကာဥပဒေအသုံးအနှုန်းဖြစ်တဲ့ Genocide မျိုးဖြုတ်တပ်ဖြတ်မှုဆိုတာသုံးမသုံးမဆုံးဖြတ်ရသေးပါဘူး။မြန်မာစုရဘက်ကတော့ချင်းနီရီအပေါ်မှာနိုင်ငံတကာကချက်ကားလွန်တယ်လို့မြင်တယ်လို့ရိုဂျာဆိုတဲ့အတုံးနှုံးကိုလည်းလက်မခံပါဘူး။နယူးယောက်မှာလုပ်တဲ့အမေရိကရိုဂျာရေးအစိမ့်မင်ကိုယ်စားလှယ်တွေတကယ်ပိတ်အစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအဒူဟာဆန်မွန်မတ်လည်းတက်ရောက်ပါတယ်။ကုလစုံစမ်းရေးအစိမ့်ကစားပေါ်တည်ပြီးတော့ရေးယူတုံ့ပြန်မှုအားလုံးကသဘောတူထားတယ်လို့သူကပြောပါတယ်။အမေရိကန်ပြည်သူအနေနဲ့အခုနောက်ထပ်ပေးမယ့်အကူအညီဒေါ်လာ185သန်းနဲ့က156တန်းကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေနဲ့အဲဒီကမူရင်းနေထိုင်သူတွေကိုအကူအညီပေးဖို့ဖြစ်ပါတယ်။အခုအကူအညီပေါင်းရင်တော့ရွန်ဂျာရေးလူသားချင်းစာနာကူညီမှုအနေနဲ့ပြီးခဲ့တဲ့နှစ်တွင်မှာအမေရိကန်ပြည်ထောင်စုကနေပြီးတော့ထောက်ပံ့ကူညီတာဒေါ်လာ389တန်းနီးပါးရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံပါရှင်။တစ်ဆက်ခဲမှာပဲရခိုင်ပဋိပက္ခဖြစ်ရှင်းနဲ့ပတ်သက်လို့မြန်မာနိုင်ငံနော်ဝေးတာမတ်ကြီးကို VOA ကတွေ့ဆုံမင်းမြန်ထားတာကိုနားဆင်ရပါမယ်။ရခိုင်ပဋိပက္ခဖြစ်ရှင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကလည်းအရေးကြီးတဲ့ခြေလှမ်းတွေလှမ်းနေတယ်လို့မြင်တဲ့အကြောင်းနဲ့တိုးတက်အောင်ဆက်ပြီးဆောင်ရွက်ဖို့လိုမယ်လို့မြင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနော်ဝေးတာမတ်ကြီး Miss Tone Dennis က VOA ကိုပြောပါရယ်။မြန်မာနိုင်ငံအစိုးရဝန်ကြီးတွေနဲ့တွေ့ဆုံတိုင်းသူ့ဘက်ကအခြေအနေအရရက်ကိုဆွေးနွေးပြောဆိုနေတယ်လို့လည်းဆိုပါရယ်။တမချီတိုနဲ့တင်းနစ်ကိုရန်ကုန်မြို့မှာ VOA မြန်မာပိုင်းစီစဉ်အယ်ဒီတာဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားပါတယ်
။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့မြန်မာအစိုးရနဲ့စစ်တပ်ဘောနိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကဝေဖန်ပြစ်တင်နေချိန်မှာပဲမြန်မာအစိုးရဘက်ကလည်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုအတိအမှန်မပြုတဲ့အကြောင်းနဲ့မြန်မာနိုင်ငံအနေနဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ဒီလိုနိုင်ငံတကာနဲ့ညှင်းပွားမှုတွေရှိနေချိန်မှာမြန်မာပြည်ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးကိုအဆိုင်မှာပံပိုးကူညီခဲ့တဲ့နော်ဝေနိုင်ငံရဲ့ရည်ရည်ချက်တာမကြီးတို့နဲ့ဒန်နက်ဆက်သဘောထားကို VOA ကမေးမြန်းခဲ့တာပ
ါ We have from time to time we have meetings also I have meetings with different
မကြာခဏဆိုလိုဝင်ကြီးတွေတော်တော်များများနဲ့ဒီမှာတွေ့ဆုံဖြစ်ပါတယ်အကြောင်းအရာတော်တော်များများဆွေးနွေးရပါနော်ဝေနဲ့မြန်မာအစိုးရဝင်ကြီးဌာနတွေအချင်းချင်းပူးပေါင်းဆောင်ရွက်ရေးကိစ္စကျွန်မတို့ဆွေးနွေးပါတယ်နိုင်ငံရေးအခြေအနေတွေလည်းကျွန်မတို့ဆွေးနွေးပါတယ်လက်ရှိအခြေအနေတွေနဲ့ပတ်သက်လို့အမြင်သဘောထားတွေဖလှယ်ကြတာပါဒါကသိက္ခာအရေးကြီးပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့စိုးရိမ်မှုတွေအကြီးအကျယ်ရှိပါတယ်ဒီစိုးရိမ်မှုတွေကဆက်ပြီးရှိနေဦးမှာပါမြန်မာအစိုးရဘက်ကအရေးကြီးတဲ့ခြေလှမ်းတွေစပြီးဆောင်ရွက်နေတယ်လို့မြင်ပါတယ်နိုင်ငံတကာအမြင်အရရောနော်ဝေးနိုင်ငံရဲ့သဘောထားအရရောဒီလိုခြေလှမ်းတွေဆက်ပြီးလှုပ်ဆောင်ဖို့လိုအပ်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နော်ဝေးနိုင်ငံကူညီဆောင်ရွက်နေတဲ့လုပ်ငန်းတွေအကြောင်းကိုလည်း VOA ကမေးမြန်းခဲ့ပါတယ်
။ Let me start by talking about the Norwegian people. Mm-hmm. And that is that the Norwegian people have supported the people of
နော်ဝေးပြည်သူတွေနဲ့ပတ်သက်လို့စပြောချင်ပါတယ်။နော်ဝေးပြည်သူတွေဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုနှစ်ပေါင်းများစွာထောက်ခံခဲ့ကြတာပါ။ဆက်ပြီးလဲထောက်ခံနေဦးမှာပါ။တန်ယုံအနေနဲ့ကျမတို့လှုပ်ဆောင်နေတာကတော့လွတ်လပ်တဲ့သတင်းဌာနတွေပေါ်လာဖို့ငွေကြေးထောက်ပံ့တာတွေရှိပါတယ်။ဒီမိုကရေစီရေးဖြစ်စဉ်မှာပုံပြီးလှုပ်ရှားဆောင်ရွက်ခွင့်ရဖို့ကြိုးစားနေတဲ့အဖွဲ့အစည်းတွေကိုလည်းကျမတို့ထောက်ပံ့ပါတယ်။တဘာဝအရင်းမြစ်တွေစီမံခန့်ခွဲရေးဘလို့အကျိုးရှိအောင်အသုံးချမလဲ။ကျမတို့မှာရှိတဲ့ဤပညာနဲ့ကျွမ်းကျင်မှုတွေကိုဝင်ကြီးဌာနတွေကိုမျှဝေပြီးမြန်မာပြည်ကိုကူညီရေးလုပ်ကိုင်နေရတွေတွေ့ပါတယ်။နေပယ်တော်တော်များများထိတွေ့ဆက်ဆံရေးကျမတို့လှုပ်ဆောင်နေပါတယ်။မြန်မာပြည်ဟာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်အဓိကစိတ်ဝင်စားတဲ့လက်တွဲပတ်နိုင်ငံတစ်ခုပါ။
မြန်မာနိုင်ငံဆိုင်ရာနော်ဝေးနိုင်ငံသားမတ်ကြီးမက်စတိုဒန်ဒန်နက်စ်ကို VOA မြန်မာပိုင်းအစီအစဉ်ကတွေ့ဆုံမေးမြန်းထားတာတွေတဲ့ကကောင်းလို့တင်ပြလိုက်တာပါခင်ဗျာ
။ဦးသိန်းထိုင်ဦးတွေ့ဆုံမေးမြန်းထားတာပါရှင်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာတောင်ကြီးကြလာရာကြောင့်တေဆုံးဒဏ်ရာရသူတွေရှိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တဲမှာရှိတဲ့မဲလာဦးဒုက္ခတဲ့စခန်းမှာတောင်ကျရည်နဲ့မျောပါသွားသူတွေကတေဆုံးသူအလောင်းအနည်းဆုံး4000ကိုရှာဖွေတွေ့ရှိခဲ့ကြောင်းဒုက္ခတဲ့စခန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံကကရင်တိုင်းဒေသအများစုနေထိုင်ရာဒုက္ခတဲ့စခန်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရုတ်တရက်တောင်ကျရည်ကျလာတာကြောင့်တေဆုံးသူအနည်းဆုံး6ယောက်ထိရှိမယ်လို့ခန့်မှန်းထားပြီးဒဏ်ရာပြင်းထန်သူတွေအပါအဝင်ထိခိုက်ဒဏ်ရာရသူ14ဦးရှိကြောင်းလည်းကရင်ဒုက္ခတဲ့ကော်မတီကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းထိုင်းချီဆိုင်သတင်းတောက်မှတ်အေးမှာကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ညနေ6နာရီအချိန်လောက်မှာကရင်ဒုက္ခတဲ့တောင်ကျော်နေထိုင်နေတဲ့မဲလာဦးဒုက္ခတဲ့စခန်းမှာတောင်ကြရည်တွေကျလာပါတယ်။တောင်ကြရည်နဲ့အတူကြောက်တုံးတွေ၊သစ်တုံးတွေ၊သစ်ပင်တွေတဲအိမ်တွေပါပျို့ဆင်းလာတာကြောင့်လူတွေမျောပါတည်ဆုံးတဲ့အထက်မှာကလေးတွေများတယ်လို့ဆိုပါတယ်။ကရင်ဒုက္ခတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့တည်ဆုံးကြောက်ဆုံးသူစီရင်နေနဲ့ဒဏ်ရာပြင်းထန်တဲ့သူတွေရှိတာကြောင့်အခုထိဆေးရုံကနေမဆင်းရသေးတဲ့အကြောင်းအခုလိုပြောပြပါတယ်
။အဲဒါဆုံးကရှိရပါတယ်။ဆေးရုံပြီးတော့အလောင်းကပြတာလေးရပါတော့။အလောင်းရှိရပါတယ်။ဒီကတည်းကရတာအလောင်းဆယ်လေးရလောက်ရှိတယ်။ဒီပင်ကြီးရိုက်ပြီးတာ600ရက်ရှိတာသူကျော်လဲသူရည်ရဲဆိုချိရရှိတယ်။အဲဒါသူကပြည်တယ်သူအခုကချစ်သူကအေဖို့ထောက်ဝါတော့ဖိတ်တယ်လို့သူကမှန်ကန်တော့အချင်းနေတော့နည်းနည်းတော့ကောင်းလာပြီပေါ့နော
်မဲလာဦးဒုက္ခတဲ့စခန်းမှာပြီးခဲ့တဲ့တပတ်ကျော်ကညနေ6နာရီအချိန်မှာဒုက္ခတဲ့အများစုတွေအိမ်ပေါ်မှာရှိနေတဲ့အချိန်မှာတောင်ကျရည်တွေရုတ်တရက်ကျလာတာလို့လည်းပြောပြပါတယ
်ဘယ်နဲ့အဲ့ဒီ6လေးကရေပါမရှိခဲ့ဒီမရှိခဲ့တဲ့အခါလည်းနည်းနည်းကျလာတဲ့စခန်းလေးသူများတဲ့ကြောက်တုံးနေရေးဒီစီတုံးနေကြလို့ပါလာကြီးလာတော့အိမ်ခလုံးကလို့ပါလာတယ်
တိဆုံးသူကကလေးတွေများပြီးဒဏ်ရာရသူတွေထဲမှာလူကြီးတွေများတယ်လို့ဆိုပါတယ်။ရေမျောပျောက်ဆုံးတာနဲ့ပတ်သက်ပြီးတန်လင်းမြင့်ထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့တွေနဲ့ဖက်ရနာပိုင်းတွေကလိုက်လံရှာဖွေပေးမှုတွေလုပ်ခဲ့ပေမဲ့အလောင်း၄လောင်းသာပြန်ရှာဖွေတွေ့ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးကရင်ဒုက္ခသည်စခန်းက၇ခုနဲ့ကရင်ပြည်ဒုက္ခသည်စခန်းက၂ခုရှိပါတယ်။ထိုင်းနယ်စပ်ကစခန်းတွေအားလုံးပေါင်းရင်လူဦးရေ၃သိန်းကျော်လောက်ရှိနေတာပါ။မဲလာဦးဒုက္ခတဲ့စခန်းကတော့ကရင်ဒုက္ခတဲ့ဒေသနေထိုင်တာဖြစ်ပြီးလူရေ1000ကျော်ခိုးလုံနေထိုင်နေတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးဖို့ထားရပါ။အခုတော့မွန်ပြည်နယ်အတွင်းမှာကြက်ငွေအတူသိန်းပေါင်း1200ကျော်နဲ့ဆက်ဆက်ပစ္စည်းတွေဖန်ဆီးရမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မွန်ပြည်နယ်တထုံမြို့မှာငွေဆက်ကူအတူထုတ်လုပ်တယ်လို့တန်မြတ်ရှိတဲ့နေရာကိုအာဏာပိုင်တွေဝင်ရောက်စီးနှင်းရှာဖွေပြီးမတင်ကားသူ2ဦးနဲ့အတူကျပ်1000တန်ငွေဆက်ကူအတူသိန်းပေါင်း1250ကျော်နဲ့အတူဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးရမိသူ2ဦးကိုတော့ဗဟိုဘဏ်ပုံမှန် 1395/136 နဲ့အမှုဖွင့်အရေးယူထားတယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါတထုံမြို့အတွင်းငွေဆက်ကူသူထုတ်လုပ်တယ်လို့တန်လျာရှိတဲ့နေရာတွေကိုမဏိညပိုင်းကဒေသခံရဲသားဖွဲ့ဝင်ကဝင်ရောက်စီးနှင်းရှာဖွေရမှာငွေတုနဲ့သူဆက်စပ်ပစ္စည်းတွေဖမ်းဆီးရမိခဲ့တာဖြစ်ကြောင်းတထုံကရန်ရဲသားဖွဲ့မှဦးကျော်ဝင်းကလည်း VOA ကိုခုလိုအတည်ပြုပါတယ
်ဖမ်းဆီးတာကတော့တထုံကရန်မှုကဲနေနေအဖွဲ့နဲ့ဒီညမတက္ကသိုလ်ပေါင်းဆန်းတာပေါ့အားလုံးတိမင်းငါလင်းငါ1000ရေတိမင်းငါလင်းငါပေါ့အဲ့ဒါရေတော့ဒီစက်လက်ပစ္စည်းတွေပါတော့ပရင်တာတော့ဘာလို့ညာဘယ်လိုလုပ်နေတာလဲပေါ့ဗျာအားလုံးမျိုးနဲ့ဆက်တော့ပါတယ်
ကျွန်တော်တို့ကရတာဒီကနေ့ကြားဒီမှာဒီပေါ့ဒီမတဲ့ဆိုတာမြို့သမီးရတော့ဒီကအိမ်ရှင်ပေါ့ဗျာဒီကောင်အိမ်သားလေးလာနေရတော့ဒီကျူးလို့လည်းကျူပါပေါ့
မွန်ပြည်နယ်အတွင်းမနေ့ညကငွေတုဖန်စီရရှိမှုမှာတော့အများဆုံးရရှိတာလည်းဖြစ်ပါတယ်တထုံမြို့နယ်လက်အင်းရက်ွက်ကအိမ်တိမ်ကိုအတိတ်တည်းတည်နေတူရဲတပ်ဖွဲ့ဝင်တွေဝင်ရောက်ဖန်စီရမှာတထောင်တန်ငွေစက်ကူသူ့ထုတ်လုပ်နေတယ်လို့မတင်ကသူနှူးနေတူတထောင်တန်ပိုက်ဆံစစ်3ရွန်းအတုလုပ်ပြီးသားတထောင်တန်ငွေစက်ကူသူ့12545ရွန်းတထောင်တန်ငွေစက်ကူကိုမိတ်သူစချမ်းကူးထားတဲ့အေဖို့စာရွက်220ရွန်းမိတ်သူနှစ်ဖက်ကူးထားတဲ့အေဖို့စာရွက်9ရွန်းကာလာပရင်တာတစ်လုံးမြန်မာစာရန်ပါမူလောင်းထားတဲ့ခဲပြတ်ကတ်ထားတဲ့ဖီဆက်တစ်ခုစက်ကူပြဆက်တစ်ခုပရင်တာဆေးရည်၄ဘူးရေစာတစ်စိမ့်သုံးတစ်ခုခဲမို့တစ်ခုဖုံးသုံးလုံးတို့ကိုဖန်စီရမိခဲ့တယ်လို့တထုံခရိုင်ရဲမှူးကဆိုပါတယ်တထုံမြို့အတွင်းငွေသုဖန်စီရမိတဲ့အကြောင်းကိုတထုံမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပါတယ
်မင်းညာကကျွန်တော်ကကြကြချင်းကရဲဥစားမိတော့ရဲရတော့တန်ငွေသူမိတယ်ဆိုရဲဟာပြောတယ်ပြီးတော့တိန်းတစ်ထောင်ကျော်ဆိုပြောမှမင်းညာပြောတယ်ဒါပေမဲ့တနေ့ကတော့ဒီနေ့မှထုတ်ပြန်တော့
လက်ရှိဖမ်းမိထားတဲ့သူနှုတ်ကတော့ရဲတပ်ဖွဲ့ကနေဗဟိုဘဏ်ဥပဒေပုံမှန်105/106နဲ့အမှုဖွဲ့စစ်ဆေးနေတယ်လို့ဝင်းဆက်တရခန်တို့ကလည်းဆက်လက်ဖမ်းဆီးနိုင်ရေးဆောင်ရွက်နေကြောင်းကိုလည်းသတင်းခရရဲတပ်ဖွဲ့မှဦးကျော်ဝင်းကပြောပါတယ
်ကျွန်တော်တို့ကလေဗဟိုဘဏ်ပုံမှန်105/106လာအဲ့ဒါနဲ့အမှုဖွင့်လာတယ်ကွာကျွန်တော်တို့ဒီ CID ရဲ့ဆက်စစ်မှောင်ကမှုကင်းဆက်စစ်မှာ
မြန်မာနိုင်ငံတွင်းကနေရာတော်တော်များများမှာတထောင်သံငွေစက်ကူစုဖန်စီရမည်မှုသတင်းတွေမကြာခဏပေါ်ထွက်နေပြီးငွေစက်ကူအတုတွေကိုနေဆက်ကနေတင်သွင်းလာမှုရှိနေတယ်လို့ပြည်တွင်းမှာလည်းထုတ်လုပ်မှုတွေရှိနေတယ်လို့လည်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာဝင်တို့ဘက်ကအားနည်းချက်တွေရဲလုံငန်းပိုင်းဆိုင်ရာပြတ်ကတ်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြာဆွဆွဲချက်တွေအတော်များများရှိနေပါတယ်။ ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူရဲတပ်ဖွဲ့ဟာအင်တာနက်ကိုရေးပါပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတိုးတက်အားကောင်းမှုတွေအခုဘယ်လိုအခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းတရားဒီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေ ော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမဲ့တော်ရရှင်တွေကိုကြည့်ကြည့်ပါရခင
်ဗျာ။ VOA ဒေလီလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အင်္ဂါညဒိုင်းရိုက်ဒေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်ရှင်။ခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာဇင်းချင်းချုပ်ကိုမတ်တင်ငင်ထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်ထားတဲ့ဘရက်ကက်ဗနော့ကလိမ္မိုင်းဆိုင်ရာမတော်တရားလုပ်ခဲ့ပါတယ်ဆိုပြီးသူ့အပေါ်ဆွဆဲချက်တွေကိုတုံ့ပြန်ခြေပါပါတယ်။မနေ့တနင်္လာနေ့က Fox News ရုပ်သံနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာသူ့အနေနဲ့နောက်ဆုံးမှာမဟုတ်ဘူးလို့ကက်ဗနော့ကပြောပါတယ်။မမှန်မကန်ဆွဆဲချက်တွေကြောင့်ဒီလုပ်ငန်းစဉ်ကိုပြက်စီးခံမှာမဟုတ်ဘူးလို့တရားသူကြီးကက်ဗနော့ကပြောဆိုခဲ့တာပါ။တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်ခံထားတဲ့ဘရက်ကက်ဗနော့ကအထက်တန်းကျောင်းသားဘဝတုန်းကလိမ္မိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ခရစ်စတင်းဘလက်စီဖို့ဒ်ကဆွဆဲထားတယ်လို့သူ့အပေါ်လိမ္မိုင်းဆိုင်ရာမလျှော်မကန်လုပ်ခဲ့ပါတယ်လို့ဆွဆဲလိုက်တဲ့ဒုတိယအမျိုးသမီးတဦးလည်းထွက်ပေါ်လာတာဖြစ်ပါတယ်။တွင်ကုန်ရဲ့အပေါ်ခွန်စည်းချက်ကောက်ခံမှုအစ်တတကျဆောင်ရွက်ထားတာကြောင့်အမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတရုတ်တွင်ကုန်ရဲ့အပေါ်အမေရိကန်ဘက်ကအခွန်ကောက်လိုက်ပြီးတရုတ်ဘက်ကလည်းလက်တုံပြန်တဲ့အနေနဲ့ဒေါ်လာဘီလီယံ60တန်ဖိုးရှိအမေရိကန်တွင်ကုန်ရဲ့အပေါ်အခွန်ကောက်ခံမှုတွေကမနေ့တနင်္လာနေ့မှစပြီးတော့တက်ရောက်တာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းဖက်မှုနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုမြန်မာစစ်တပ်ကစီစဉ်ဆောင်ရွက်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လူမျိုးစုလိုက်ရှင်းလင်းမှုဒါမှမဟုတ်လေလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်တော့သုံးနှုန်းထားတာမရှိပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကအလွန်အမင်းကြီးမားကျပြတ်နေဒါအပြင်လူမျိုးအပေါ်အကြမ်းဖက်ချင်းချောက်မှုနဲ့ရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့မှုနှစ်ခုစလုံးကိုရည်ရွယ်ချက်ရှိရှိလုပ်ခဲ့ပုံရတယ်လို့အမေရိကန်ထောက်လှမ်းရေးနယ်သုတေသနဌာနရဲ့အစိုးရခန်းစာတစ်ကဖော်ပြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုမတ်တင်ငီထိုက်ပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ရှောင်းကန်ချင်းဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြီးပြီးချင်း VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူရူကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.